အခုလိုသမ္မတသစ်ဒေါ်နယ်ထရမ့်ဦးဆောင်တဲ့အမေရိကန်အစိုးရသစ်တာဝန်စတင်တာဝန်ယူတဲ့အချိန်မှာနိုင်ငံတကာဆက်ဆံရေးမှာအပြောင်းအလဲတွေအများကြီးဖြစ်ပေါ်လာနိုင်တာကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလည်းတက်ရောက်မှုတွေရှိလာနိုင်ပါတယ်။ဒါအပြင်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်ဆိုးရနဲ့ကွာခြားလာနိုင်တဲ့အကြောင်းနဲ့အဲ့ဒီအတွေ့ကယူတဆိုင်ကင်တွယ်ဖို့လိုအပ်လာနေတဲ့အကြောင်းမြန်မာနဲ့နိုင်ငံတကာအရေးလေ့လာသူတွေကသုံးသပ်ကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြမှာပါရှင်။
ဟုတ်ကဲ့ဒီကနေ့ကျန်းသစ်စာကြေဆုံမဲ့ American သမ္မတသစ် Donald Trump ဟာသူတာဝန်ယူချိန်မှာနိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာမူဝါဒအပြောင်းအလဲတွေရှိလာနိုင်တယ်လို့နိုင်ငံသားရေးမူဝါဒအထူးသဖြင့်အာရှဒေသနဲ့ဆက်ဆံရေးဟာလည်းပြောင်းလဲမဲ့အခြေအနေတွေရှိနေပါတယ်။ American အစိုးရအပြောင်းအလဲကြောင့်မြန်မာပြည်ပေါ်တည်ရောက်နိုင်တဲ့အခြေအနေကိုနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာခင်မောင်ညိုကအခုလိုပြောပါတယ
်။သူကတော့တည်ရောက်လူမျိုးနိုင်ငံကြတော့သူကကျွန်တော်လေးအရေးထားတော့ဗျာကျွန်တော်တို့တိုင်းပြည်ကတော့အများကြီးလည်းဟိုအရေးပါတယ်လို့ဆိုတော့ယူဆတာမဟုတ်လို့ကျွန်တော်တို့ပြန်မာပြည်ကတော့အများကြီးဆက်ကြည့်အောင်မှမဟုတ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့အိုဘားမားတို့ဟီလာရီကလင်တန်တို့လိုမျိုးပြန်မာပြည်ကိုယူဆမှုကတော့ရှိလာမယ်တော့မဟုတ်ဘူးကျွန်တော်နည်းနည်းလေးကြော့နေတော့မှကျွန်တော်ယူဆပါတယ်ဒီလူခွင့်ရင်းနဲ့ဒီမိုကရေစီအရေးကြီးတဲ့အရာကိုမစ္စတာထရမ့်အနေနဲ့ဒီနေ့ဘောရာဖြစ်တဲ့လူနဲ့ဆက်ကြောက်တော့လောက်တော့မယ်ဆိုတော့အများကြီးတော့ရှိုးလာမှာတော့မဟုတ်ဘူးဒါပေမဲ့တိုးတက်မှုကတော့ပြည်ပြည်စီစီရလာမယ်လို့မထင်ဘူ
းနိုင်ငံတကာရေးရသုံးသပ်သူဒေါက်တာခင်စောဝင်းကတော့အမေရိကန်ဟာအာရှဒေသကိုဆက်ဆက်ရေးရှော့ချလိုက်မယ်ဆိုရင်အခြားပြိုင်ဘက်တွေဖြစ်တဲ့တရုတ်နဲ့ဂျပန်တို့ကိုအခွင့်အရေးပေးသလိုဖြစ်ပြီးအရှေ့အာရှမှာသူ့ရဲ့ဩဇာကြာဆင်းသွားမှာဖြစ်ကြောင်းသုံးသပ်ပါတယ
်အမေရိကန်နဲ့အတူဒီအာရှနိုင်ငံတွေကိုအပြိုင်ဆိုင်စည်းရုံးနေတဲ့နိုင်ငံတွေအများကြီးရှိတယ်။နံပါတ်၁ကတရုတ်ပေါ့။နံပါတ်၂ကတော့ဂျပန်ပေါ့။ကဲအဲ့ဒါတွေကပြောမယ်ဆိုရှင်လက်ခမောင်းခတ်သွားမှာပေါ့နော်။ကျေစွန်းနဲ့ချီပြီးတော့အမေရိကဒီမှာနေရာတစ်ခုကိုသူကဆူအောင်ထားတာလေ။အရှေ့အာရှမှာဆိုလို့ရှိပေါ့။ဒါတွေအကုန်လုံးလက်လို့ဆော့ရှော့သွားနိုင်လာပေါ့နော်
။မြန်မာပြည်အနေနဲ့အမေရိကန်နဲ့ဆက်ဆံရေးကိုပုံမှန်အားစိုက်ဖို့လိုလာကြောင်းလည်းပြောပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကအငင်းစားအရာရှိဦးငွေဝင်းကတော့သမ္မတသစ်ဒေါ်နယ်ထရမ့်နဲ့မြန်မာနိုင်ငံအရေးဆက်ဆံမှုအပေါ်အခုလိုသုံးသပ်ပါတယ်
။သူကစီးပွားရေးဓမ္မဆိုတော့စဉ်းစားရင်စီးပွားရေးလိုပဲစဉ်းစားနေအောင်မိတယ်။အချိုးမြတ်ပေါ့ကွယ်။တို့တော့ကမ္ဘာကနိုင်ငံတွေမြန်မာအပါအဝင်နိုင်ငံတွေကိုပြစ်ပယ်ပြီးတော့သူအချိုးစီးပွားရေးကိုစီးပွားရေးဓမ္မစဉ်းစားကိုစဉ်းစားလို့မရဘူးလေကွယ်။အခုပဲအမေရိကန်လူမျိုးတွေအကုန်လုံးနဲ့ပေါင်းပြီးတော့လုပ်ပါတယ်ပါညာနဲ့ဒီကံနည်းနည်းလေးရောက်လာပြီ။အဲ့တော့ဒါကိုချီးကျူးတာဖြင့်တက်ပြီးတော့ရောင်းညာလန်ပြီးတော့လုပ်ပြမဲ့အခြေအနေတော့မရှိပါဘူး။
အရင်အမေရိကန်အစိုးရလက်ထက်ကသမ္မတအိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကိုယ်တိုင်မြန်မာပြည်ကိုလာရောက်လည်ပတ်ခဲ့တယ်လို့မြန်မာဒီမိုကရေစီရဲ့လူခွင့်ရေးဖြစ်ပေါ်တိုးတက်ရေးအတွက်လည်းကူညီထောက်ပံ့တာတွေရှိခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အမေရိကန်သမ္မတကျန်းသစ်စာကျေးဇူးပွဲခန်းနာအကြောင်းပြင်ဆင်ကျင်းပနေကြပုံပါဝင်ဆွေးနွေးကြပုံတွေကိုဒီရေဒီယိုအစီအစဉ်ပြပချင်းထုတ်လွှင့်မယ်ကျမတို့ရဲ့ VOA TV အစီအစဉ်မှာတိုက်ရိုက်သတင်းပေးဖို့ထုတ်လွှင့်သွားမှာမို့လို့စောင့်မျှော်ကြည့်ရှုနိုင်ကြပါရဲ့ရှင်အခုဆက်ပြီးတော့နားဆင်ကြမှာကတော့လေဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဦးဆောင်မဲ့အမေရိကန်အစိုးရနဲ့မြန်မာနိုင်ငံခြားဆက်ဆံရေးအလားအလာတွေအကြောင်းဖြစ်ပါတယ်ဒီမြန်မာနိုင်ငံသားတွေကအမေရိကန်အစိုးရတဲ့လက်ထက်မြန်မာနိုင်ငံနဲ့ဆက်ဆံရေးပေါ်မှာရှိနေတဲ့သဘောထားအမြင်တချို့အကြောင်းကိုတော့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါရဲ့ရှင်
အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်ဒီကနေ့ကျန်းသစ်စာချိန်ဆပြီးတရားဝင်တာဝန်ယူတော့မယ်ဒေါ်နယ်ထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးအပြောင်းအလဲတွေတွေ့ရမယ်လို့မျှော်လင့်မှုတွေရှိနေကြပါတယ်အထူးသဖြင့်မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေဖယ်ရှားပြီးဆက်ဆံရေးတွေတိုးမြင့်ခဲ့တဲ့သမ္မတအိုဘားမားအစိုးရနဲ့မတူခြားနာတဲ့မူဝါဒတွေကျင့်သုံးဖို့ကတိပေးထားတာကြောင့်တိတိတသားဆက်ဆံရေးအပြောင်းလဲတွေတွေ့ရလိမ့်မယ်လို့လူငယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုကျော်လွန်းမိုးကယူဆထားပါတယ်
။သူကထရမ့်ကသူကသူနဲဆွဲကားလာတော့မှာပေါ့နော်။သူကဒီရင်တော့ကဘာနဲ့မှာရှိ American Manufacturing ကုမ္ပဏီတွေပေါ့နော်သူက chip labor ကြောင့် manufacturing ကုမ္ပဏီတွေကဘာနဲ့ American ကုမ္ပဏီရှိရဲ့အဥ္စာတွေကိုလည်းသူကရက်တန်သွားအဲ့အဲ့မျိုး chip တွေပါလက်ပတ်သက်ပြီးတော့ invest လုပ်တဲ့အဥ္စာတွေလည်းသူရက်တန်မယ်ဆွဲပုံစံမျိုးသူပြောခဲ့ရပါတော့အဲ့အဲ့မျိုးဆိုတော့ခါကြောင့် American ရဲ့ investment အနေနဲ့ဒီကိုတားရီတော့ဝင်လာကြအကြောင်းတော့မရှိဘူးလို့ထင်တယ်
မြန်မာနိုင်ငံရေးလေလံတုံးသက်သူတဦးဖြစ်တဲ့ဥမမောင်ဆိုးကတော့တမရသစ်ထရန့်လက်ထက်မှာမြန်မာနိုင်ငံအပေါ်ဆက်ဆံရေးဟာတရုတ်နဲ့အမေရိကန်ဆက်ဆံရေးအပေါ်မှာမူတည်နေတယ်လို့အခုလိုပြောလိုက်ပါတယ်
။ထ
ခွန့်ဟာသူ့အမျိုးသားကျိုးစုဝါရှိတယ်ဘဝကြီးရဲ့အကျိုးစုဝါမရှိဘူးကြည့်တယ်မကြည့်ဘူးဆိုတဲ့မှာသူ့ရဲ့အကျိုးစုဝါဘာမှသွားကြည့်ရမလဲဆိုတော့တရုတ်နဲ့သူနဲ့ပြိုင်ဆိုင်မှုမှာပဲဆိုင်တာအဲအခုစပြီးတော့တရုတ်နဲ့သူကစတင်းမာတဲ့ဟာတွေတွေ့ရတယ်ဥပမာဆိုတရုတ်နိုင်ငံတနိုင်ငံနဲ့သဘောထားဆွေးနွေးစရာမရှိဘူးဆိုပြီးတော့တရုတ်ကပြင်းနဲ့တင်းမာသလိုတောင်တရုတ်ပြင်လေကိစ္စနဲ့ပါလေပြင်းပြင်းထန်ထန်တင်းမာအဲ့တော့ဒီလိုတရုတ်နဲ့ရင်ဆိုင်တဲ့အချိန်မှာဒီတရုတ်ကဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်ဖြစ်နေဘာမှပြုသူဘလို့သဘောထားမလဲဆိုတာအဲ့ဒါအရေးကြီးဆုံးပဲအဲ Republican တွေကလုပ်ရင်သူကပြက်ပြက်သားသားလုတ်တက်တယ်လို့ပြောမလားတစောက်ကန်လုတ်တက်တယ်လို့ပြောမလားအဲ့တော့ Democrat တွေခစ်တဲ့ဆိုင်တော့ Republican ခစ်ဆိုရင်တော့စစ်ဖြစ်တာများတယ
်ပညာရေးပိုင်းတွေနဲ့အခြားသောလူမှုရေးစီးပွားရေးပိုင်းတွေမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက် American နိုင်ငံဘက်ကအကူအညီတွေဒီထက်ပိုမိုရလာနိုင်ဖို့မျှော်လင့်နေမှုဟာသမ္မတစ် Trump လက်ထက်မှာခက်ခဲလာနိုင်တယ်လို့တုံ့တက်မှုတွေရှိနေပါတယ်တိုင်းပေါက်ဆိုတဲ့လုပ်ငန်းကိုလုပ်ကိုင်နေတဲ့ဒေါက်တာအောင်ဟင်းကတော့သမ္မတစ် Trump လက်ထက်မြန်မာနိုင်ငံပေါ်ရရှိနေတဲ့အကူအညီတွေနဲ့ပတ်သက်ပြီးသူကတော့အခုလိုပြောဆိုသွားပါတယ
်ကျွန်တော်ဒီ sanction တွေပါပြိဆုံမှုတွေလွတ်သွားတဲ့အချိန်မှာအရင်နည်းရအများကြီးဝင်လာမယ်လို့ကျွန်တော်မျှော်မှန်းခဲ့ကြတယ်။ဒါမှမဟုတ်အားလုံးနဲ့သိတဲ့အချိန်မှာအရင်နည်းမြုပ်နှံမှုတွေကတိတိတသားကြီးမဝင်လာဘူးပေါ့နော်ဝင်လာတဲ့အပိုင်းတွေရောရှိတယ်ဒါမှမဟုတ်တိတိတသားကြီးအားလုံးမျှော်မှန်းလို့ဒီအလုပ်ကံခွင့်ရီတိုးတက်လာတာတို့ဘာလို့စိတ်ယုံတွေဝင်လာတာတို့ investment တွေဝင်လာတော့အဲ့အရာတိတိတသားမရှိသေးဘူးပေါ့မရှိသေးတဲ့အတွက်ဒါရောဒါအရင်ဟိုမာမလက်ထက်မှာမရှိသေးဘူးအခု Donald Trump လက်ထက်မှာသူ့ရဲ့ policy ရစဉ်အရင်မဝင်ခဲ့တဲ့ဟာပိုပြီးမဟုတ်အရင်ဝင်မှုဆိုင်းပြင်းပြီးစောင့်မျှော်နေတဲ့အရာကပျောက်တောင်ပျောက်သွားပြီလားပေါ့နော်အဲ့လိုမျိုးလဲကျွန်တော်စိတ်ပူလာရောရှိပါတယ်